သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွေ့အောက်လွတ်တော်ကိုလိမ့်လည်ပြောဆိုဖို့သူ့ရဲ့ရှင်းနေကိုညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွတ်တော်အမတ်ကြီးကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်မှန်ဆိုတာသိရှိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုံ့ဆော်သွားမယ်လို့လည်းလွတ်တော်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်။သမရကသူ့ရဲ့ကိုပိုင်ရှင်နေမိုက်ကယ်ကိုဟန်းကိုအဲ့ဒီလိုညွှန်ကြားခဲ့တယ်ဆိုတဲ့အကြောင်းအမည်မဖော်လို့သူရဲ့အရာရှင်အုပ်ရဲ့ပြောကြားချက်ကိုကိုကပြီး First Feed သတင်းမှာကြာတာပတင်းနေနောက်ပိုင်းကဖော်ပြခဲ့တာပါ။သမရအနေနဲ့သူ့ရဲ့ရှင်နေကိုလိမ့်လည်ထွက်ဆိုဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာလုံးဝမှန်ကန်ခြင်းမရှိကြောင်းသမရရဲ့ရှင်နေရူဒီဂျူလီယာနီကတောက်ကြံနေမှာကြီးညာချက်ထုတ်ပြန်ပြောကြပါတယ်။အလားတူပဲအင်ဗျူတော်ပြောခွင့်ရဆာရာဆန်ဒါစ်ကလည်းအခုလိုဆွဆွဲပြောဆိုတဲ့သတင်းဟာအတိအပယ်မရှိကြောင်းပြောပါတယ်။အောက်လွတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျယ်ရော့နော့ဒလာကလည်းကို့ထံမှာအလုပ်လုပ်နေသူတဦးကိုလွတ်တော်မှာလိမ့်လည်ထွက်ဆိုဖို့ညွှန်ကြားခြင်းဟာဥပဒေချိုးဖောက်တဲ့ကိစ္စဖြစ်ပြီးဒီကိစ္စအဖြေထွက်လာအောင်သူ့ကော်မတီကစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်။